ဒေါခင်ချီဖောင်ဒေးရှင်းအတွက်ရန်ကုန်နဲ့နေပြည်တော်ကအဆောက်အဦနဲ့မြင်နေရတဲ့ရယူမှုမှာအဂတိလိုက်စားတယ်လို့ဆိုပြီးဒေါအောင်ဆန်းစုကြည်ကိုပုံမှန်55နဲ့အမှု၄မှုအတွက်ဆွဲချက်တင်လိုက်ပါတယ်။ရန်ကုန်တိုင်းပဟန်းမြို့နယ်ထဲမှာဒေါခင်ချီဖောင်ဒေးရှင်းအတွက်အဆောက်အဦနဲ့မြင်နေရရယူမှုနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်တယောက်တည်းကိုအမှုတမှုနဲ့ဆွဲချက်တင်ပါတယ်။နေပြည်တော်ကလာရောက်သောစိုက်ပျိုးသက်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်မြင်နေရနှစ်ခုရယူမှုမှာတော့ NLD အစိုးရလက်ထက်ကနေပြည်တော်မြို့တော်ဝန်ဒေါက်တာမြို့အောင်ဒုတိယမြို့တော်ဝန်ဦးရဲမင်းဦးနဲ့နေပြည်တော်စီပင်သားရဲကော်မတီဝင်ဦးမင်းသူတို့ကိုအမှုနှစ်ခုမှပူးတွဲဆွဲချက်တင်ခံရပါတယ်။ဒါအပြင်လာရောက်သောစီမံကိန်းအတွင်နေထိုင်ဖို့အတွက်နေအိမ်ဆောက်လုပ်လို့ဆိုပြီးဒေါအောင်ဆန်းစုကြည်တယောက်တည်းကိုအမှုတမှုအတွက်ဆွဲချက်တင်လိုက်တာမို့စုစုပေါင်း၄မှုအတွက်ဆွဲချက်တင်ခံရတာဖြစ်ပါတယ်။ဒီနေ့နေပြည်တော်အထူးတရားရုံးမှဒီအမှုတွေအပြင်စီးပွားရေးလုပ်ငန်းရှင်မောင်ဝိတ်စီကလက်ထိုးထားတဲ့ဒေါ်လာငွေ၅သိန်းကိုဒေါအောင်ဆန်းစုကြည်လက်ခံယူခဲ့တယ်ဆိုတဲ့အမှုကိုလည်းကြားနာပါတယ်။နောက်တစ်ခေါက်ရုံးချင်းကြရင်တော့လုပ်ငန်းရှင်မောင်ဝိတ်ကိုယ်တိုင်လာရောက်ထွက်ဆိုရမယ်လို့တရားရုံးကဆုံးဖြတ်ပါတယ်။ဒီကနေ့စစ်ဆေးတဲ့အမှုတွေမှာရှေ့တရင်ပတ်မေလ31ရက်အင်္ဂါနေ့မှာဆက်လက်ဆက်စည်းကြားနာမှာပါဒီနေ့တရားရုံးကိုလာတဲ့ဒေါအောင်ဆန်းစုကြည်ကျမ်းမာရေးအခြေအနေကောင်းမွန်တယ်လို့သိရပါတယ်ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်လျှို့ဝှက်အဥပဒေချိုးဖောက်မှုတဘာဝကပ်ဘေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအာခရီလိုက်စားမှုတွေအပါအဝင်အမှုပေါင်း78မှုနဲ့စစ်ကောင်စီကတရားစွဲခဲ့ပြီးတော့အမှု6မှုအတွက်ထောင်ဒဏ်12နှစ်ချမှတ်ထားပါတယ်ရှင်